ကယနေ့မျိုးသားထုတ်တဲ့ပါတီ KNPP တပ်ဖွဲ့ဝင်3ဦးနဲ့ရပ်သားတူအသက်ခံရတာကိုကန့်ကွက်ဆန္ဒပြခဲ့လို့ဖမ်းဆီးခံထားရတဲ့ကယင်ပြည်လူငယ်များတမကအပါဝင်ကယနီတောင်သူလက်သမားတမကအဖွဲ့ဝင်စုစုပေါင်း5ဦးကိုဒီကနေ့လွိုက်ကော်မြို့နယ်တရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်။တရားရုံးမှာစစ်ဆေးခံရတဲ့တမကအဖွဲ့ဝင်လူငယ်5ဦးဟာမိသားစုဝင်တွေနဲ့တွေ့ခွင့်မရကြောင်းမိသားစုဝင်တွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါစန္ဒဖော်ထုတ်မှုနဲ့ဖမ်းခံထားရတဲ့ကယင်နီတမကလူငယ်9ဦးကိုဒီကနေ့ကယားပြည်နယ်လွိုင်ကော်မြို့တရားရုံးမှာရုံးထုတ်စစ်ဆေးမှုနဲ့ပတ်သက်လို့ကယန်းမျိုးဆက်သက်ဖွဲ့ခေါင်းဆောင်ခွန်အတန်းကအခုလို့ပြောပါတယ
်ကယားလူပြတ်တဲ့နောက်ထပ်၂ယောက်ဖမ်းဆီးတယ်ပြီးတော့သူတို့ကျွန်တော်အပြစ်ခံရမယ့်တာဝန်ယူနေတယ်ဖြစ်တယ်သူတို့ကတော့သူတို့ခံရချက်တိုင်းနဲ့သူတို့ကိုယ်တိုင်နဲ့ဆောက်လေကြတယ်ပြောရမှာရှင်းနေငါသားကဆဲတာနဲ့ပဲစဉ်းမျက်နှာကိုလုံးတန်ချိန်ထားတယ်လို့ပြောပါတယ်သူ
တရားရုံးမှာစစ်ဆေးခံရတဲ့တမကဖွဲ့ဝင်လူငယ်9ဦးဟာမိသားစုဝင်နေနဲ့သွေးခွေးမရဘူးလို့ဖန်စီခံစားရသူဒီဒီရဲ့ညီမဖြစ်သူမရူစီကျော်ကပြောပါတယ
်ဒီနေ့မင်းချင်းမတော့ကျွန်တော်တို့ဒီတရားရုံးမှာပေါ့နော်စကားပြောခွင့်မပေးဘူးဒီလိုပဲချုပ်ကနဲ့ခေါ်လာပြီးတော့တခါတည်းပြန်ရင်တင်စစ်ဆေးတယ်ဒီလိုရှိတခါတည်းချုပ်ကပေါ်ပြပြနေပေါ့နော်ကျွန်တော်တို့စကားပြောခွင့်နေတော့မပေးဘူးပေါ့နော်ဒီနေ့
တမကဖို့ပင်လူငယ်9ဦးကိုလာမယ့်ဇန်နဝါရီလ12ရက်နေ့မှာထပ်မံရုံးချင်းလိုက်ပါတယ်လူငယ်9ဦးဟာငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရတာဖြစ်ပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်3လနဲ့ငွေဒဏ်3000ထိကျခံနိုင်တယ်လို့ဥပဒေအရပြဋ္ဌာန်းထားပါတယ်။ဒီဒီခွန်ဘိုဘိုခွန်ရဲမင်းကျော်မျိုးလှိုင်ဝင်ခွန်ကျွန်ဘောဆရှိတဲ့တမကဖို့ပင်လူငယ်9ဦးဟာကရားပြည်နယ်ရှားရုံးမြို့နယ်ကကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP စစ်ဖွဲ့ဝင်3ဦးနဲ့အရသာ2ဦးကိုလွိုင်ကုံမြို့အခြေဆိုင်ဒေတာကုကရေးစစ်ဌာနချုပ်လောက်ခံတမရသားတွေကတားလိုက်တာနဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်စန္ဒပြခဲ့ရမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါမြန်မာနိုင်ငံဟာဒီမိုကရေစီစနစ်အသွင်ယူပြောင်းလဲနေတဲ့ကာလမှာစန္ဒဖော်ထုတ်သူတွေကိုရည်ယူရဆိုးရလို့ရပေါ်မှာမေကွန်ထုတ်စရာတွေဖြစ်နေတယ်လို့ကရမျိုးဆက်သက်ဖွဲ့ခေါင်းဆောင်ခွန်အတန်းကခုလိုပြောပါတယ
်ဒီလူတွေရဲ့သူ့လောက်ဆိုဖော်ဖို့ခွင့်နဲ့တမီးတွေခွင့်ရတွေလူသားဆိုင်ခွင့်ရတွေကိုပြိနေနေတဲ့ဥပဒေကြည့်နေတယ်လက်ရှိအနာရထားတဲ့ NLD ပါတီနဲ့ NLD အစိုးရကလည်းကျွန်တော်တို့ယူဆတာတော့အရင်ဥပဒေချိန်ဆိုးရနဲ့ဒါမှမကွာဘူးဒီပြည်စင်ရလဲတမ်းတော်ကကျူးလွန်ထားတဲ့ပြည်စင်ကိုအကာအကွယ်ပေးနေတော့မယ်ဆိုတော့ဒီမျိုးကြီးဆိုးရလို့ကျွန်တော်တို့တမ်းမရမှာခက်ခက်ချီတယ်ဗျ။ NLD ဆိုးရဆိုပြီးနဲ့တမ်းတော်တွေကဒီမှာအနေထားနေတဲ့ဆိုးရတရားဖြစ်နေဒီမှာဒီမျိုးကြီးဆိုးရတိကျွန်တော်တို့ပေါ်ရလာလို့မြေခွန်ထောက်မှုဖြစ်နေပါလား
။ကရင်နီပြည်လူငယ်များတမကပါဝင်ကရင်နီတောင်သူလယ်ထမတမကဖွဲ့ဝင်စုစုပေါင်း9ဦးကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ကရင်နီအားစု20ဖွဲ့တွေကနေလူငယ်9ဦးပေါ်မှာအပြစ်ဖို့တဲ့လောက်ရကိုချက်ချင်းတောင်းပန်ဖို့နောက်မှာဒါကစားတမတော်ကဖြစ်စီလက်နက်ကင်တပ်တွေကဖြစ်စီဘီဒူတူးတယောက်ကိုဥပဒေမဲ့တပ်ဖြတ်အလောင်းဖြောက်ဖြဲမှုတွေဆက်လက်မဖြစ်ဖွားစေရန်အာမခံချက်တွေပြုဖို့ဇန်နဝါရီလ10ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်KMBB စစ်ဖွဲ့ဝင်တုံးနဲ့အရသာသူတိုက်စုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာသမ္မတကလည်းစစ်စစ်နေဆဲဖြစ်ပြီးဘယ်လိုအရေးယူကင်တွယ်မလဲဆိုတာမသိရှိသေးဘူးလို့ KMBB ကရင်နီမျိုးရာသုတ်သက်ရေးပါတီဘက်ကပြောပါတယ်။ KMBB ဖွဲ့ဟာမြန်မာအစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ URSC ကိုညီညွတ်တော်တိုင်းလာလူမျိုးများ Federal Council အဖွဲ့ဝင်ဖြစ်သလိုဒေတာတွင်ပြဿနာကိုစီရင်နည်းနဲ့ဖြေရှင်းတဲ့သမ္မတရဲ့လှုပ်ဆောင်ချက်တွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟန်သာဖြစ်စေနိုင်တယ်လို့လည်းနေဆာစီရင်ကဲခတ်သူတွေကသုံးသပ်ထားပါတယ်ခင်ဗျာ။